တရင်လွတ်လပ်ခွင့်ကိုပိတ်ပင်တဲ့ပြဋ္ဌာန်းချက်တွေပါတယ်ဆိုပြီးတော့ဒီသတင်းမီဒီယာသမားတွေကကန့်ကွက်နေတဲ့ပုံနှိပ်ချင်းနဲ့ထုတ်ဝေခြင်းလုပ်ငန်းဥပဒေချမ်းကိုပြန်ကြားရေးဝန်ကြီးကဒီကနေ့လွှတ်တော်မှာအဆိုပြုတင်သွင်းလိုက်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့ဘဘရဲ့သဘောထားဘယ်လိုရှိပါလဲရှင်။
ကျွန်တော်ပြောချင်တာတော့ဗျာဒီမီဒီယာနဲ့ပတ်သက်လို့ဒီနေ့ပြောင်းလဲပြီးရှိတယ်တိုးတက်မှုတွေရှိတယ်ဆိုတာဒါကျွန်တော်လက်ခံတဲ့တော့လက်ခံမှာပေါ့နော်ဒီစာပေစီလိုအမျိုးရှိဘူးစဉ်းစားတော့ထုတ်ငွေပေးမယ်စာမျိုးဒီမီဒီယာနဲ့ပတ်သက်လို့အတင်းအဖွဲ့ကြီးလုပ်ခွင့်ပေးတာဒီဆိုတော့မီဒီယာဥပဒေတစ်ခုတောင်မှပြတ်ထားမယ်ဆိုရင်ဒီရောက်လာတယ်အဲ့လိုအချိန်မှာဒီပြန်ကြဲဥပဒေဆိုပုံနှိပ်ထုတ်ငွေဥပဒေဆိုတာပေါ်ထွက်လာတဲ့ခါကျတော့တော်တော်ကိုဆိုးရတဲ့ဒီဟန်တာဖြစ်တယ်လို့ကျွန်တော်ယူဆတယ်ဒီကဒီကဘာလဲဆိုလို့ရှိရင်ဒီအဖွဲ့ကြီးကမှပါတဲ့လူတွေကြားထဲမှာထောက်လိုင်းရသည်ရောစာပါဆိုတဲ့ဟာတွေဘာလို့ပါလာရလဲနောက်တစ်ခုကစစ်တပ်ကလန့်အချို့ကြီးလုပ်ငန်းတွေမှာပါဝင်မှုတွေနိုင်ချော့ရမယ်လို့သူတို့စစ်ကောင်းဆောင်တွေတွေကပြောနေတဲ့ချိန်မှာဘာဖြစ်လို့ဒီသူတို့ရဲ့ကော်မတီထဲမှာနော်စစ်ရာချီကြီးကိုလုံးထည့်လာတယ်အဲ့တော့ပုံနေဥတွေဆိုတာလိုအပ်ပင်မယ်လို့ဒါမီဒီယာဥတွေလောက်ရင်းမကြည့်လို့ဒီပုံနေဥတွေဆိုတာကလုပ်ငန်းဆိုင်ရာသဘောလောက်ပဲရှိတယ်အဲ့တော့လုပ်ငန်းဆိုင်ရာဥတွေလောက်သဘောရှိတဲ့နေရာမှာတင့်တင့်နဲ့ကြောက်ပတ်တဲ့ကျွန်တော်ထင်လို့ရတယ်ဆိုတော့လုံလောက်တယ်လို့ယူဆမှာအဲ့ရဟိုမှသဘောမပေါက်ပဲနဲ့အခုလိုလှုပ်လာတဲ့ဟာသူပြန်ကြားရေးဌာနကြီးလှုပ်တယ်ဆိုတာအားလုံးဝပိုင်းပြီးတော့စူပေါင်းကြီးရဲ့ညာဦးကြီးမလိုလားတဲ့သဘောတောင်ရောက်နေတယ်လို့ကျွန်တော်ကလည်းပဲတောက်
ဟုတ်ကဲ့ရှင်ဒီဥပဒေချမ်းက1962ပုံနှိပ်မီဒီယာဥပဒေကိုပြန်ပြီးအစားထိုးအသက်သွင်းသလိုဖြစ်တယ်ဆိုပြီးတော့ပြောနေပါတယ်ဆိုတော့ဒီ1962ဥပဒေကသတင်းလွတ်လပ်ခွင့်ပေါ့လေဘယ်လောက်ထိထိန်းချုပ်ထားတာမျိုးရှိခဲ့လို့ပါလဲပပ
ဒီခုနှစ်အပိုင်းကြောက်ကိုကြည့်နေကိုသိတာပါဗျာ1962ဆိုတာဟလာဒီဘောညာတမိုးစီစပြီးတော့စိတ်သုံးတဲ့အချိန်စစ်စိုးကတက်လာတဲ့အချိန်မှာပြတ်ထန်းတဲ့ဥပဒေပဲဗျာကျွန်တော်တို့ဟာ62မှာတိုင်ငယ်ကြီးဟာကျွန်တော်တိုင်ကြီးဟာဘာပဲပြောလို့ကျွန်တော်လွတ်လပ်စင်းလာလွတ်လပ်ခွင့်ဆိုတာကြီးကြီးရဲ့လွတ်လပ်စွာယူသားလို့ရတယ်လွတ်လပ်တဲ့စင်းလာတွေလည်းထုတ်ဝေကြတာချင်းချင်းပြောအဲ့ဒီမှာပြည်ပိုင်စင်းလာတွေဆိုတာတော့မှဟလာမပေါ်သေးဘူးဗျာအစိုးရကိုယ်တိုင်ဒီနေ့စင်းလာမထုတ်နိုင်ဘူးအချိန်နော်အဲ့ဒီအချိန်မှာဒီသူ့ရေပေါ်လာတဲ့ခါကျတော့ဘာဖြစ်လို့ခုနပြောတဲ့စင်းလာလွတ်လပ်ခွင့်တွေကတော့အန္တရာယ်နိုင်ပြက်လာတော့ကျွန်တော်ကပထမဆုံးတင်တုံ့တွေ့တာပဲကျွန်တော်စစ်ပီကစ်တစ်ချောင်းလုံးနော်ပြည်ရာချင်းမှလည်းအဲကျွန်တော်ဘလောက်ပဲကုလူကြီးအောက်မှာရောက်နေတယ်ဆိုဆိုကျွန်တော်ဒီလွတ်လပ်တဲ့ဒီတာဟုတ်ပြဟုတ်တရင်ကျွန်တော်ကရှိခဲ့တယ်အဲ့ဒီအချိန်ကနေ60နှစ်လေးရောက်လဲရကွာဒီဥတွေပေါ်တဲ့အချိန်ကစပြီးတော့ကျွန်တော်ဒီစာရင်းစင်းလောကတွေမနည်းမှုကြီးမလွတ်လပ်မှုကြီးအများကြီးပေါ်လာတယ်ကျွန်တော်လည်းကျွန်တော်ဒီ60နှစ်ဥတွေပေါ်ခဏကြီးအချိန်ဒီအစားပြီးတော့တော့ဒီဥနုအစိုးရလက်ထက်တရားပြုစုခဲ့တဲ့ဒီဥပဒေကိုကျွန်တော်တင်းလာတွေကစောင့်ဝတ်ခဲ့တယ်။အခုဒီ60နှစ်ဥပဒေကိုအစားထိုးတဲ့သဘောလိုဆောင်တဲ့ဒီဥပဒေကိုလာတဲ့ဘုန်းကြီးဥပဒေပေါ်ရင်လည်းအလားတူပဲတာဏိသမားတွေကတပိစောက်တာတို့ဟလာဆန္ဒပြတာတို့ဟလာမြို့ရဲ့သဘောထားတွေပေါ်ထုတ်တာတို့ဆိုတာလုံးပါပဲလို့ကျွန်တော်စတယ်
။ဟုတ်ကဲ့ပါဆိုတော့ပပရဲ့ဒီသတင်းမီဒီယာလွတ်လပ်ခွင့်နဲ့နောက်တစ်ခါသတင်းမီဒီယာသမားတွေအတွက်အကျိုးဖြစ်စေမဲ့ဥပဒေမျိုးဖြစ်ဖို့ကပပအတွက်ကဘလို့အကြံပြုပြောချင်တာမျိုးရှိပါလဲရှင
်ကျွန်တော်တို့အခြားပြောရင်တော့ဗျာလွတ်လပ်စွာဤတာဝန်တို့လွတ်လပ်စွာအောင်မှဆန္ဒသဘောထားပေါ်ထုတ်ခွင့်တို့ဆိုတဲ့ဒီတန်းမီဒီယာရဲ့လွတ်လပ်မှုနဲ့ဆိုင်တဲ့ဥပဒေရဲ့ပတ်သက်လာလို့ရှိရင်တော့ဖြစ်နိုင်ရင်ပါဥပဒေမှာအကောင့်တွင်းမဲ့လို့ကျွန်တော်ကစတယ်အဲ့ဒါကြောင့်ကျွန်တော်ကတော့ဒီဥပဒေကြီးလွတ်ရေးစမယ်ဆိုရင်တော့လူအပ်တဲ့လုံအပ်ဆောင်ရမှုတွေဟလာအတင်းကျုပ်ဟလာအဖို့ကဲလူအပ်တဲ့ဟာလူအပ်တဲ့လောက်ဝယ်လုပ်ပါကျန်တဲ့အချုပ်ကျဲဒီအချုပ်တော်ကြီးဟလာအတင်းကျက်ဒီအဲ့ဒါတွေကိုမထည့်ပါနဲ့အဲ့ဒါတွေကင်းရှင်းတဲ့ဥပဒေပြုစုရပါတယ်မတင်းကျက်ဘဲနဲ့လည်းအချုပ်ပြည်နယ်နဲ့ဥပဒေအများကြီးရှိပါတယ်လို့ကျွန်တော်အဲ့လိုပဲပြောချင်ပါတယ
်ဟုတ်ကဲ့ဘဘဝင်းတင်ကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ဟုတ်ကဲ့ပါ